မြန်မာနိုင်ငံရဲ့စက်မှုထုတ်လို့ရင်းနဲ့စောက်လို့ရင်းကဏ္ဍကစိုးဝါလာတာကြောင့်နောက်နှစ်အတွက်ကမ္ဘာပံရဲ့အမြင့်ကိုထုတ်ပြန်တော့မှာမဟုတ်ဘူးလို့အရှေ့အာရှနဲ့ပစိဖိတ်ဒေသရဲ့ကမ္ဘာပံစီးပွားရေးပညာရှင်အာရိကျမာထုကပြောပါတယ်။ကမ္ဘာပံကမြန်မာစီးပွားရေးနဲ့ပတ်သက်ပြီး3လဒါမှမဟုတ်6လတကြိမ်ထုတ်ပြန်နေရှိခဲ့တာပါ။မြန်မာစီးပွားရေးကငွေဖောင်းပွားမှုကြီးမြင့်တာကြောင့်အားနဲ့လာသလိုဒီမိုကရေစီလိုလားတဲ့အုပ်စုတွေနဲ့စစ်ကောင်စီကြားပဋိပက္ခတွေကြောင့်ပြည်တွင်းရောက်လို့အားဝယ်လို့အားတွေကပုံမှန်ဟုတ်တဲ့အခြေအနေစိုက်သွားခဲ့တဲ့အတိုင်းစီးပွားရေးမဟုတ်တဲ့တခြားအကြောင်းချက်တွေရဲ့ဖိအားကလည်းဆိုးရွားလာနေတယ်လို့ကမ္ဘာပံကပြောပါတယ်။မနစ်တုန်းကစီးပွားရေးက18ရာခိုင်နှုန်းကျုံသွားခဲ့ပေမဲ့ဒီနှစ်မှာ3ရာခိုင်နှုန်းတက်လာပွဲရှိတယ်လို့ကမ္ဘာပံကဇူလိုင်လတုန်းကခန့်မှန်းခဲ့ပါတယ်။ဒါပေမဲ့ရှင်းနေအတွက်ကမ္ဘာပံကခန့်မှန်းတော့မှာမဟုတ်ပါဘူး။နိုင်ငံခြားဝင်နေသွားပြီးငွေဖောင်းပွားလာတာကြောင့်ကျပ်ငွေတန်ဖိုးကျလာတာထောက်ပံ့ပို့ဆောင်ရေးပြည့်ဝင်လာတာကမ္ဘာလောင်းစားစီဈေးတက်လာတာတွေကြောင့်ကုန်ပစ္စည်းဈေးနှုန်းတွေပေါ်သက်ရောက်မှုရှိလာတယ်လို့ကမ္ဘာပံကသုံးသပ်ပါတယ်။မူဝါဒမတည်ငြိမ်ုံမကပြုပြင်ပြောင်းလဲရေးနောက်ကျောင်းပြန်လှည့်သွားခဲ့တာကြောင့်ကိုယ်သွေးရေးနဲ့ရင်းနှီးမြှုပ်နှံမှုအပေါ်အဟန့်အတားဖြစ်စေခဲ့တယ်လို့ကမ္ဘာပံကပြောသွားပါတယ်။